Victoria အမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကြည့်ရင်မြန်မာနိုင်ငံတရားဥပဒေစိုးမိုးရေးမှာအဓိကတာဝန်ရှိတဲ့ရဲတပ်ဖွဲ့ရဲ့ဆောင်ရွက်မှုတွေမှာပြော့ကွက်ဟာကွက်တွေတွေ့ရပြီးမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ဟာပြည်သူတွေအားကိုးလောက်စရာအခြေအနေမရှိသေးဘူးလို့ဥပဒေအထောက်အကူပြုကွန်ရက်အဖွဲ့ထီထောင်သူလူအခွင့်ရေးရှင်နေဦးအောင်ထူးကထောက်ပြပါတယ်အဓမ္မပြုကျင့်ခံရတဲ့ဒီမိန်ကလေးမိမငယ်လေးရဲ့ကိုရေးအချက်လက်တွေကိုမြန်မာနိုင်ငံမူကင်းရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲအတွင်းဖော်ထုတ်ပြီးတော့ပြောဆိုတာဟာဥပဒေကိုချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ဦးအောင်ထူးကအခုလို့စာရှင်းပြပါတယ
်အများသောအားဖြင့်ကတော့ကြီးမှုကျူးလွန်ခံရတဲ့မရင်းကျင့်ခံရတဲ့မိန်ကလေးရဲ့ဂုဏ်သိက္ခာနဲ့အချက်ကိုကာကွယ်ဖို့တောင်းချင်ရလေအဲ့လိုကာကွယ်နိုင်မှုရန်အတွက်ကသက်ဆိုင်ရာကာယကံရှင်ရဲ့အမိတို့ဟာလားမိဘအမိတို့နေရာလေးစာတို့ကိုအများပြည်သူသိအောင်ပေါ်ထုတ်ရဖို့တဖက်ကလည်းအဲ့လိုမဖော်ထုတ်ဘူးဆိုတဲ့ဘက်ကအခြေခံနေထုတ်လာခဲ့ပြီးတော့မှအခုပွဲကြီးရောက်တဲ့အခါကျမှဖော်ထုတ်လိုက်တာဟာဟိုကာယကံရှင်နဲ့မိသားစုရဲ့ဂုဏ်သိက္ခာကိုလုံးဝထိခိုက်သွားတဲ့သဘောရောက်သွားတယ်။အဲ့တော့ပြုဆိုင်ဥပဒေပုံမှန်499 900ကိုကျူးလွန်ရောက်သွားတယ်။အတိအဖြစ်မို့လေ။တရားစွဲသိနေလေ။လီမာလီကတက်ငယ်လုံးနေလေ။သူ့ရဲ့အရှက်နဲ့ဂုဏ်သိက္ခာကိုကာဝယ်ဖို့တောင်းချင်တာပေါ့။ဒါတော့ဖက်လာ
။ဟုတ်ကဲ့ဆရာ။ဆိုတော့ဒီရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲဟာပြည်သူတွေသိချင်နေတဲ့အချက်လက်တွေကိုအမှန်တိုင်းရှင်းရှင်းလင်းလင်းဖြေကြားပေးတဲ့သတင်းစာရှင်းလင်းပွဲလားခင်ဗျ။ဟ
ိုကျွန်တော်ကြည့်ရတာကတော့အဲ့ပုံမျိုးလုံးဝမပေါ်ဘူးပြ။ဟိုဘာကြောင့်လဲဆိုတော့သူတို့မျက်နှာအမူအရာတွေကြည့်ရတာနဲ့ပြောတဲ့စကားလုံးတွေကြည့်ရတာကခေတ်အတုံဆိုင်နေပြီးတော့တယောက်မျက်နှာတယောက်ကြည့်နေတဲ့ပုံလမ်းမျိုးတွေမကြောင်မြတ်သက်တွေ့ရတယ်။နောက်တစ်ခုကသတင်းတောက်တွေမီးတဲ့မိကုံးကရှင်းရှင်းလင်းမီးတာဖြစ်ရတာနဲ့တဲ့ရင်မဖြစ်ရတော့များများတွေ့ရတယ်။နောက်ပြီးတော့မေးခွန်းတွေကိုတဲ့ရင်ဖြေမယ်ဆိုတာ procedure ပေါ့လူထိုးလုံးတွေကိုအဓိကသွားဖြေသွားတော့ဇယရှင်းလင်းပွဲတစ်ခုလုံးကရှုပ်နေကြအောင်တွေ့လိုက်ရတယ
်။ဟုတ်ကဲ့ Victoria အမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ရဲ့ကင်တွယ်ပုံကဥပဒေကြောင့်နဲ့ညီညွတ်မှုရှိရလားခင်ဗျ။
ကျွန်တော်နှစ်ချက်ပဲပြောချင်တယ်ဗျ။အဲ့ဒါကဒီစကားမပြောတဲ့တက်တည်လို့ခေါ်တယ်ဒူတက်တည်မဟုတ်တဲ့ပစ္စည်းတက်တည်ခံချက်တွေဖြစ်တယ် documentary evidence တွေဖြစ်တယ်တစ်ခုက CCTV နောက်တစ်ခုကကျွန်တော်သုတ်ဖို့အဲ့တော့ CCTV ကိုပရောဆုနေမီစကန်ကတစ်ခုလုံးသိမ်းလာရမယ့်အစားမသိမ်းမဲနဲ့ copy လုပ်ထားတဲ့ stick ကိုပဲယူလာတယ်ဆိုတာက user ကမယူသားမှုကျူးလွန်ရောက်တယ်ဘာကြောင့်လဲဆိုတော့ဒါကရှင်းနေတာပဲ CCTV မှာတရားခံပေါ်လာနေတယ်ဆိုအလုံးသိတယ် CCTV တစ်ခုလုံးယူလာမှာအဲ့လိုမယူလာဘဲနဲ့ဟုတ်ပြီပြီးလိုက်တဲ့ stick ကိုယူလာပြီးတော့မှကျန်တဲ့ဟာတွေကို CCTV ကိုဆက်ထားခဲ့ပြီးသုံးခွင့်ပြီးလိုက်တဲ့ဟိုကဒါမယူသားတာဖြစ်တယ်ဒုတိယချက်ကသူ့ဘူးအဲ့တော့မီဒီယာတွေဘက်ကမီးတဲ့အခါမှာကလေးမလေးစီမှာဗီတိုးရီးယားစီမှာသူ့ဘူးကြံခဲ့တယ်နောက်အောင်ကြီးစီမှာလည်းပဲသူ့ဘူးစစ်လို့ရတယ်ဒီနှစ်ခုကတိုက်လားမတိုက်လားဆိုတဲ့ဟာကရှင်းရှင်းလေးပဲဒီနှစ်ခုကတူလားမတူလားတူတယ်ဖြင့်တူတယ်မတူတယ်ဖြင့်မတူတယ်ရိုးရိုးဖြေလိုက်အောင်လဲအဲ့မျိုးကိုမဖြေဘဲနဲ့ဝိလေကြောင့်မှဖြေသွားပြီးတော့ procedure လျှောက်ပြောသွားတာဟာရတပ်ဖွဲ့ကတခုခုဖုံးကွယ်နေတာဖြစ်တယ်လို့ကျွန်တော်ပြောလို့ရတယ်
။ဟုတ်ကဲ့ဆိုတော့ဒီ Victoria အမှုမှာပေါ့လေတစုံတယောက်ကိုကာကွယ်ခြင်းလို့ဟလာအောင်ကြီးဆိုသူကိုရဲကတမင်အမှုဆင်ခဲ့တယ်ဆိုတဲ့ဝေဖန်သုံးသက်ချက်ဒီအပေါ်မှာရောဆရာဘယ်လိုမှတ်ချက်ပေးခြင်းပါလဲ
။အခုကျွန်တော်လေ့လာရတဲ့ဇယက်ရှင်တွေတခုလုံးပေါ်မှာခုနဥပဒေကြောင်းရသုံးသက်တာနဲ့ဆက်သက်လို့ရှိရင်တော့အဲ့ဒီဟာကအတိအကျပဲလို့ပြောလို့ရတယ်။အဲ့တော့ဘာလို့တင်လဲဆိုတော့ရက်တက်ဖွဲ့ကိုပြုဆိုင်ဥပဒေပုံမှန်200ပြမှုကျူးလွန်သူကာကွယ်ရန်ကြံစီနဲ့စစ်စီကံပြည်စီဖြောက်ဖြစ်တဲ့အမှုနဲ့တရားစွဲလို့ရတယ်။တရားစွဲလိုက်ရင်ကျွန်တော်ထင်တယ်ဒီဗီတိုးရီးယားမှုကအဆအဆုပ်ပေါ်လာလိမ့်မယ်
။ဆိုတော့ခင်ဗျာဒီ NLD အစိုးရတက်လာကြရပါလေဒီတရားဥပဒေစိုးမိုးရေးဦးစားပေးလုပ်သွားမယ်လို့ပြောခဲ့ပါတယ်။ဆိုတော့ဒီအမှုကိုလွှမ်းခြုံပြောမယ်ဆိုရင်မြန်မာနိုင်ငံရဲ့တရားစီရင်စနစ်ဟာပြည်သူတွေအားကိုးရလောက်တဲ့အခြေအနေမျိုးကိုရောက်လာပါပြီလားခင်ဗ
ျဒီလိုပြဥပဒေစိုးမိုးရေးဝင်ရိုးဟာလွတ်လပ်ပေးမလိုက်ထည့်မြက်ပြီးတော့ resource race လို့ခေါ်တယ်ဒီဘက်ကဟိုငွေကြေးရုပ်တုပစ္စည်းကူညီအပြည့်စုံပြည်ထောင်တရားရှင်ဖြစ်ဖို့လိုတယ်သို့တော့ခဏိအချိန်အထိဒေါ်စန်းစုကြီးတက်လာတဲ့ဟိုကအဲ့လိုမျိုးတရားစီရင်မှုပေါ်လာအောင်ဟွာရကဘယ်လိုချမှတ်ဆောင်ရမလဲတရားသူကြီးရွေးချယ်တာဘယ်လိုရွေးချယ်ပါမလဲခန့်တာဘယ်လိုခန့်ရသွားမလဲဘယ်ခါမှရေးယူမလဲဆိုတော့ခုနအခြေခံနေပြီးတော့မှလွတ်လပ်ပေးမလိုက်ထက်မြက်တဲ့ resource based judiciary မျိုးပေါ်လာအောင်လုပ်သွားမယ်ဆိုရင်လုပ်ငန်းစဉ်ကလုံးဝကျွန်တော်မတွေ့ရအောင် ဒုတိယချက်ကတရားရုံးတွေဟာတော်တော်များများမှာအာဏာပိုင်နဲ့ဝင်ရောက်ဆွဲဖက်မှုကပိုကြီးလာပြီးတော့မှသူ့အာဏာပိုင်နဲ့မြန်မာစစ်တပ်ခေါင်းဆောင်တွေအတူကြဆင်ရတဲ့မှုတွေအများကြီးထွက်လာတယ်။တတိယချက်ကဒီရှေ့နေကြီးတွေကိုယ်တိုင်ကသိတရားစီရင်ရတုံးလို့မရတော့ချွတ်ချုံကြနေပြီဆိုတော့ကျွန်တော်တွေ့ရတယ်။ဒီလိုအခြေအနေချက်တဲ့တွေကဥပဒေစိုးမိုးရေးကိုစုံစမ်းစုကြည့်ခေါင်းဆောင်တွေ NLD အစိုးရနဲ့မြန်မာစစ်ခေါင်းဆောင်တွေကပါဇက်ကပြောနေတော့ညာလည်းပဲလက်တွေ့အခြေအနေမှာဖြစ်နေတာကတရားစီရင်ရဲ့အခြေအနေဟာစိုးဝါးတဲ့စိုးဝါးနေတယ်ကျွန်တော်